ပြည်အောင်စွလွတ်တော်နာယကဟောင်းသူရဥွှေမန်ဥက္ကဋ္ဌအဖြစ်တာဝန်ယူထားတယ်ပြည်အောင်စွလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်အပေါ်မှာအာဏာကြီးလွန်းတဲ့အရင်ဥွှေမန်နဲ့နှိစက်သူတွေနဲ့ဖွဲ့စည်းထားတဲ့စသဖြင့်ဝေဖန်မှုတွေရှိနေတာဖြစ်ပါတယ်အဲ့ဒီအချက်ကိုလည်းအမိမဖော်လို့တဲ့ကော်မရှင်အဖွဲ့ဝင်တူကသိရှိကြောင်းနဲ့ပြည်အောင်စွလွတ်တော်မှာမဆွေးနွေးရသေးတဲ့အတွက်အသေးစိတ်ထုတ်ဖော်မပြောလို့သေးကြောင်း RFA ကိုပြောပါတယ်လွတ်တော်ဥက္ကဋ္ဌထံပေးပို့ထားတဲ့အကြံပြုချက်ထဲမှာတီစဲဥပဒေသာရှိပြီးဤဥပဒေမထုတ်ပြန်နိုင်သေးတဲ့ဥပဒေတွေဘတ်ဂျက်နဲ့စီမံကိန်းဥပဒေအခွင့်အကောက်ဥပဒေတောင်းသူလဲသမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေစတဲ့ဥပဒေ142ခုဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်သူဦးရဲထွန်းကပြီးခဲ့တဲ့လွှတ်တော်မှာလည်းပြင်ဆင်ပယ်ဖျက်တဲ့ဥပဒေတွေကိုလွှတ်တော်ကိုယ်စားလှယ်တွေကတင်ပြဆွေးနွေးခဲ့ပေမဲ့ထင်သလောက်ခီးမရောက်ခဲ့ကြောင်းပြောပါတယ်။ပြင်ဆင်တဲ့ဖြည့်ဆွတ်တဲ့ဥပဒေတွေအများကြီးရှိတဲ့အထက်မှာသူ့အနေနဲ့အတိအကျပြောနိုင်တာကအကျင့်ပြတ်ခြားစားမှုပပောက်ရေးဥပဒေအခွန်အခောက်ဥပဒေစတဲ့ဥပဒေတွေမှာပြစ်မှုကိုငွေဒဏ်သာမကထောင်နဲ့အထိပါပြင်ဆင်ပြဋ္ဌာန်းတင်တယ်လို့ပြောပါတယ်
။အဲကျွန်တော်သိတဲ့ဒီဥပဒေတရဆိုရင်တော့အခွန်ရှောင်တဲ့အတွက်ဗမာပြည်မှာအရေးယူခံရတယ်ဆိုတော့ဟာမရှိဘူး။အရင်ခေတ်ကတည်းကအဲ့ဒီလိုဥပဒေပြဋ္ဌာန်းမထားဘူး။အခွန်မဆောင်လို့အခွန်ရှောင်လို့ဒီပြည်ခေတ်အရေးယူခံရတဲ့လူမရှိဘူး။အဲ့ဒါတခြားနိုင်ငံတွေမှာမရဘူး။ဒီကျွန်တော်တို့ကျတော့လည်းကြာဥမှာပေါ့ဂျာမနီတို့ဘာတို့မှာဆိုလို့ရှိရင်သူတို့နိုင်ငံကျော်အကလာသမားစတက်ဘီကရက်တို့ဘာတို့သူ့အဖေတွေကလည်းအခွန်ရှောင်းတာတောင်မှထောင်းနေပါလေကြာတာတို့ဘာတို့အဲ့ဒါမျိုးတွေရှိတယ်ဒီပြစ်ဒဏ်နဲ့ပါတွဲပြီးတော့ပေါ့နော်အခွန်ရှောင်းလို့ရှိရင်ပြစ်ဒဏ်နဲ့ပါတွဲပြီးတော့အဲ့ဒါချတာမျိုးလုပ်တယ်နဲ့
ပြင်ဆင်ဖို့လိုအပ်တယ်လို့ထောက်ပြထားတဲ့အထက်မှာတောင်သူလက်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေလည်းပါဝင်ပါတယ်တောင်သူလက်သမားအခွင့်အရေးကာကွယ်ရေးဥပဒေကိုထုတ်ပြန်ပြီးဖြစ်ပေမဲ့ဤဥပဒေနဲ့အမိန့်ကြေညာစာတွေထုတ်ပြန်နိုင်မှုမရှိသေးတာကြောင့်တောင်သူလက်သမားတွေအနေနဲ့အများကြီးနစ်နာမှုတွေရှိနေရတယ်လို့သိသိကံလေယာဉ်မြေအရေးကိုလည်းပြည်လဲအောင်မလုပ်နိုင်သေးဘူးလို့အကြံပြုချက်မှာပြောထားပါတယ်။ပြီးခဲ့တဲ့အစိုးရလက်ထက်က2012လေယာဉ်မြေဥပဒေ၊မြေလွတ်မြေလန့်နဲ့မြေအမ်းများစီမံခန့်ခွဲရေးဥပဒေနဲ့အမျိုးသားမြေအုံချမှုမူဝါဒဆိုတဲ့ဥပဒေတွေကိုပြဋ္ဌာန်းခဲ့ပါတယ်။88မျိုးဆက်ငြိမ်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကလေယာစီးပွားနဲ့တောင်သူလေသမားကြီးရဒုတိယတာဝန်ခံဦးမျိုးတန်းကအဲ့ဒီဥပဒေ3ခုဟာတစ်ခုနဲ့တစ်ခုဆက်ဆက်နေတဲ့အတွက်တောင်သူလေသမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေတစ်ခုတည်းကိုပြင်ဆင်ရုံနဲ့မလုံလောက်ဘူးလို့ပြောပါတယ
်။ဆိုရတဲ့လက်ထက်မှာတော့အဲ့ဒီလေယာဉ်မြေနဲ့ပတ်သက်လို့ကျွန်တော်နှက်ဆက်ကြမ်းတင်တဲ့ကိစ္စပေါ့ဗျာကျွန်တော်နဲ့ဖြေရတဲ့ကိစ္စတော့လေယာဉ်မြေနဲ့ပတ်သက်တဲ့ဥပဒေဦးသိန်းစိန်လက်ထက်မှာရေးဆွဲခဲ့တဲ့ဥပဒေ3ခုရှိတယ်လေယာဉ်မြေနဲ့ပတ်သက်လို့2012လေယာဉ်မြေဥပဒေရဲ့2012မြေလွတ်မြေလန့်နဲ့မြေအမ်းများစီမံခန့်ခွဲဥပဒေရဲ့အခုတောင်ပြည်လမ်းမှာအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေရဲ့ဒီ3ခုသာသကအမျိုးသားမြေအုံချမှုမူဝါဒအဲ့ဒီ4ခုကလုံးကအသေးစားပြန်ပြီးတော့အသေးစိတ်လေ့လာပြီးတော့ပြင်ဆင်တဲ့ဟာတွေကပြင်ဆင်ရမယ့်ကိစ္စအရင်များတာဖြစ်တဲ့အတွက်ဥပဒေတစ်ခုလုံးကိုအသေးရေးချရတဲ့အခြေအနေမျိုးပေါ်ပေါက်နိုင်ပါတယ
်အဲ့ဒီအကြံပြုချက်တွေကိုသက်ဆိုင်ရာလွတ်တော်ဥက္ကဋ္ဌတွေကသုံးသပ်ဆွေးနွေးပြီးလွတ်တော်မှာချပြဆွေးနွေးဖို့ရှိတယ်လို့ပြည်ထောင်စုလွတ်တော်ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာစမ်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ကပြောပါတယ်ခင်ဗျာ